မြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးကြတဲ့အခြေအနေမှာဒီလိုဖြစ်အောင်စီစဉ်ကြစီမံဆောင်ရွက်မှုတွေလုပ်ခဲ့တယ်လို့ကုလသမဂ္ဂအစိုးရကစွပ်စွဲလိုက်ပေမဲ့ဒီရခိုင်မြောက်ပိုင်းကိစ္စဟာလူမျိုးရေးဘာသာရေးအခြေခံပြီးပေါ်လာတဲ့ပြဿနာမဟုတ်ဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကညင်းဆိုလိုက်ပါတယ်။တစ်ဖက်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေမှာဟာအမောင်ချခံနေရတယ်လို့စွပ်စွဲမှုတွေလည်းရှိနေပြန်ပါတယ်။ဒီအကြောင်းကိုတော့ကုသညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းမီနယ်မြောက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဂျာတွေပြန်မလာရဲအောင်လို့မြန်မာလူမျိုးတပ်ဖွဲ့တွေကအစီအစဉ်တကြစီမံလုပ်ဆောင်နေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အစီအစဉ်မှာဆက်ဆွဲထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကစပြီးတော့ဆစ်စင်ရီရက်တိုက်ပွဲတွေမရှိတော့ဘူးဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပေမဲ့ဒုက္ခသည်တွေညက်ထက်ကျော်ထွက်ပြေးလာမှုတွေကရှိနေသေးဖြစ်တယ်လို့ပဲအကြမ်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေလည်းရှိနေသေးဖြစ်တယ်လို့အစီအစဉ်မှာဖော်ပြပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းမှုတွေလုပ်နေတဲ့ဆိုပြီးတော့လူခွင့်ရဖွဲ့တွေကလည်းဆွဆွဲထားပါတယ်။မြန်မာနိုင်ငံဆိုင်ရာမြန်မာတပ်မကြီးဦးသူရင်တန့်စင်ကတော့ဒီပိပိခဟာလူမျိုးရေးဘာသာရေးအရာအခြေခံတဲ့တက္ကနာမဟုတ်ပါဘူးလို့ပြောပါတယ်
။တကယ်ပြဿနာရဲ့စစ်မြစ်တွေဟာရာဇဝတ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုဒီနှစ်ပိုင်းပဲတွေ့ရှိရမှာဖြစ်ပါတယ်။လူမျိုးရေးနဲ့ဘာသာရေးကိုအခြေခံပြီးပေါ်ပေါက်ခဲ့တဲ့ပြဿနာရက်တွေမဟုတ်ပါဘူး။ဒါကြောင့်ဒီတက်ကဒီလိုလူအဖွဲ့အစည်းကိုမတရားဆောင်ရွက်လို့ဒီလိုတိုက်ခိုက်မှုတွေပြုလုပ်ရပါတယ်ဆိုတဲ့ပြောကြားချက်ဟာခိုင်လုံတဲ့ပြောကြားချက်မဟုတ်ပါဘူ
းမြမတက်မလို့ကာဝေးဦးစီးချုပ်နဲ့အမေရိကန်တာမကြီးတို့မနေ့လုံးကတွေ့ဆုံတဲ့အခါမှာတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂါလီလိုရင်းနှီးတုံးပြီးတော့သူတို့ဟာသူတို့အတွက်လုံခြုံဘေးကင်းတယ်လို့ယူဆတဲ့သူတို့ရဲ့မူလနေရပ်ရင်းကိုပြန်တော့တာဖြစ်တယ်ဆိုပြီးကာဝေးဦးစီးချုပ်ကတုံ့ပြန်ပြောခဲ့ပါတယ်ဒီပြဿနာတွေဟာဘရစ်ရှားကိုလိုနီရဲ့အမွေအစိုးတွေဖြစ်တယ်လို့လည်းသူကပြောပါတယ်လန်ဒန်ချီဆိုင် Burma Human Rights Network အကြီးအကဲဦးကျော်ဝင်းကတော့ဒီခိုင်ပြည်နယ်ပြည်သူ့မွတ်စလင်ဒုက္ခသည်တွေဟာကြောက်ရွံ့ထိတ်လန့်မှုတွေကြောင့်ထပ်ပြီးကြားရတာပါလို့ဆိုပါတယ်
။ Just listen what these people have revealing. We cannot lie to people because they've been suffering, they've been targeted.
ဒီလိုရဲ့တော့ပေါ်ပြောဆိုလို့ကြည့်လို့လုံးမရပါဘူး။ဒီဒုက္ခသည်တွေကသူတို့ရဲ့ခံစားကျင်းနာမှုတွေပြည့်မဲ့တာခံရတာတွေရဲ့ဆက်ဆက်ညင်းဆဲတက်တက်ခံရတာတွေကြောင့်ဒီဟာရှိနေငံဘက်ကိုထပ်ပြေးလာကြတာပါ
ဒုက္ခသည်တွေကိုစီစစ်လက်ခံရေးဟာဦးစားပေးလုပ်ငန်းဖြစ်မယ်လို့လည်းတာမကြီးဦးသူရင်တန့်စင်ကပြောပါတယ
်ဒါကြောင့်လည်းပဲကျွန်တော်တို့ဒီဘက်ကဖြစ်ရှင်းတဲ့အခါမှာပထမအဆင့်ဒုက္ခသည်များကိုပြန်လည်လက်ခံခြင်းဆိုတဲ့အဆင့်ကိုစသွားဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ
်အခုဒီပြဿနာမှာနိုင်ငံတကာသတင်းမီဒီယာတွေရဲ့ပုံကြီးချက်ပြောဆိုတာကြောင့်မလို့ပြဿနာပိုကြီးလာတယ်လို့ယူဆပြောဆိုမှုတွေကမြန်မာနိုင်ငံထဲမှာကြီးကြီးပြန့်ပြန့်ကိုပဲရှိနေတာပါ Burma Human Rights Network ကဦးကျော်ဝင်းကတော့နိုင်ငံတကာသတင်းမီဒီယာတွေကိုစန့်ကျင်လာအောင်လို့တမတတပုံဖော်နေကြတာလို့ဆိုပါတယ်
။ They portray that they've been created a fear of the international media.
နိုင်ငံတကာသတင်းမီဒီယာတွေကဖော်ပြချက်တွေကိုကြောက်ရွံ့လာအောင်ပုံဖော်နေတာပါ။သတင်းမီဒီယာတွေကမြေပြင်ကတကယ်အခြေအနေကိုဖော်ပြတဲ့အခါကျတော့သတင်းမီဒီယာတွေကိုစန့်ကျင်ပြောဆိုလာပါတယ်။သတင်းမီဒီယာကပြောတဲ့တကယ်အဖြစ်အမှန်တွေကိုဖုံးကွယ်ထားကျင်ကြတာပါ။ဒါအပြင်သတင်းမှားတွေကိုလည်းဖန်တီးပါတယ်။ဟိန္ဒူတွေကိုတုံးပြီးတော့မွတ်စလင်လိုဝေခိုင်းမျိုးတွေကိုမိရှို့ပြီးပြည်တွင်းမီဒီယာတွေကိုအသုံးချပြီးပေါ်ပြတယ်။မွတ်စလင်တွေကသူတို့အိမ်တွေကိုမိရှို့ဖြစ်စီတယ်လို့လုပ်တယ်။အဲဒီလိုမိရှို့တဲ့လူတွေကိုပဲဟိန္ဒူဒုက္ခသည်စခန်းဓာတ်ပုံတွေမှာတွေ့ရပါတယ်
။ဒီခိုင်မီနယ်မြောက်ပိုင်းကရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့မနေ့ကတောက်ကြနေမှာတော့ကုလသမဂ္ဂလူမျိုးကောင်စီမှအလို့သဘောတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။မြန်မာနိုင်ငံဘက်ကမြို့သားလူမျိုးအကြံပေးဦးတောင်ထွန်းလဲတက်ရောက်မယ်လို့သိရပါတယ်။ဒါအပြင်ဒီရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒီကုလသမဂ္ဂအတည်မှုချုပ်ဟောင်းကိုဖီအန်နန်လည်းတက်ရောက်ဖွဲ့ရှိတယ်လို့သိရပါတယ်။ကုလသမဂ္ဂတူးမှုချုပ်အန်တိုနီယိုစကူထရက်ကတော့ဒုက္ခသည်တွေထွက်ပြေးမှုကိုအဓိကဖြစ်စေတဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ပစ်ဖို့နောက်အဲ့ဒီဒေသတွေကိုနိုင်ငံတကာလူသားချင်းစာနာကူညီမှုတွေခွင့်ပြုပေးဖို့ဆိုပြီးတော့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုနေပါတယ်ခင်ဗျာ။